အပြည်ပြည်ဆိုင်ရာချက်ချင်းဤဖွဲ့ဥက္ကဋ္ဌမစ္စတာပီတာမော်ရာဟာဂျွန်လ26ရက်နေ့မှာရခိုင်ပြည်နယ်ကိုသွားပြီးအခြေအနေတွေကိုကိုယ်တိုင်လေ့လာခဲ့သလိုလူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီနေ့မှာတော့သမရဥဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တမရအရာရှိတွေနဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံကမထွက်ခွာခင်ညနေ6နာရီကနေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာမစ္စတာမော်ရာက
We don't only receive positive feedback.We only hear the criticism of those population who say you should have helped us here.
ကျွန်တော်အနေနဲ့အဲ့ဒီမှာအကောင်းပြောတာတွေမြင်ခဲ့ရတာမဟုတ်ပါဘူး။ဝေဖန်တာတွေပဲကြားရပါတယ်။ခင်ဗျားတို့အနေနဲ့အကူအညီတွေပေးတဲ့ဒါတွေဒါတွေလုပ်တဲ့ဆိုတာတွေပြောကြတာပါ။အဲ့လိုပြောတာတွေကိုကျွန်တော်အနေနဲ့အထူးလေးထားပါတယ်။ပြီးတော့လူတွေကိုကာကွယ်ဖို့နဲ့လိုအပ်တာတွေကူညီဖို့ကျွန်တော်အနေနဲ့လုပ်နိုင်တာကိုအကောင်းဆုံးလုပ်နေပါတယ်လို့အရင်ဆုံးရှင်းလင်းပြောဆိုလိုက်ပါတယ်။အဲ့နော်မစ္စတာမော်ရာက
I don't tell you that everything is fine. Everybody knows that everything is not fine.
ဒါကိမင်းမအခြေအနေတွေအားလုံးကောင်းနေပြီလို့မပြောနိုင်ပါဘူး။အခြေအနေတွေမကောင်းသေးဘူးဆိုတာလူတိုင်းသိပြီးသားဖြစ်ပါတယ်။ပြီးတော့ဒီအခြေအနေတွေနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့နိုင်ငံတကာကိုရောအာဏာပိုင်တွေကိုပါတာဝန်ယူကြဖို့စော်ဩစည်းရုံးရပါအောင်မယ်။ကျွန်တော်တို့အနေနဲ့လုံနိုင်တာကိုပဲလုပ်ရမှာဖြစ်တဲ့အတွက်ကြောင့်မြင်ခဲ့သိခဲ့သမျှအတွက်ကျွန်တော်အနေနဲ့အယူအဆဆုံးရက်တီဆောင်ရနေတယ်ဆိုတဲ့အကြောင်းလူသားချင်းစာနာမှုကူညီအသင်းအဖွဲ့တစ်ခုရဲ့ဥက္ကဋ္ဌတယောက်အနေနဲ့မြန်မာသမ္မတကိုရောနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုပါပြောခဲ့ပါတယ်။အရသားတွေကိုအကာအကွယ်ပေးဖို့ပြည်သူတွေရဲ့စားဝတ်နေရေးနဲ့တမွေးဝမ်းကြောင်းမှုတွေကိုကူညီဖို့လူအတိုင်းဝိုင်းတွေကြားပြန်လည်ပေါင်းစည်းညီညွတ်ရေးတွေကိုထောက်ပံ့အားပေးဖို့အရသားဘက်ကရောတမရဘက်ကပါအာဏာပိုင်တွေအနေနဲ့သူတို့လုံနိုင်တာတွေအားလုံးလုပ်ဖို့အတွက်တောင်းဆိုနေပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့လည်းအကောင့်ဘက်ကနေအားပေးနေပါတယ်လို့ပြောသွားတာပါ။အဲနောက်သတင်းတော့တွေမေးတာကိုပြန်ဖြေတဲ့အခါမှာတော့ကြက်ချင်ဒီတင်ဥက္ကဋ္ဌမစ္စတာမော်ရာက
All the authorities here in Naipido I spoke to are very concerned also about the complexity of the situation.
ဒီခိုင်မင်းကအလွန်ရှုပ်ထွေးလာတဲ့အခြေအနေတွေကိုကျွန်တော်တို့အနေနဲ့တော်တော်စိုးရိမ်နေဆိုတဲ့အကြောင်းမြန်မာစုကနေတွေ့တဲ့အခါပြောခဲ့ပါတယ်။ဒါကြောင့်ရေတို့ရေရှိအမြင်တွေနဲ့ကြည်ပြီးတာဝန်ယူဖို့အရေးကြီးတယ်ဆိုတဲ့အကြောင်းဘာလို့ဆိုရင်လူတိုင်းဝိုင်းတွေကြပြန်လည်နားလည်ရေးအတွက်ချိန်ယူရမှာဖြစ်တဲ့ဆိုတဲ့အကြောင်းပြောဆိုဖြစ်ပါတယ်။ဒါအပြင်ဘူချုပ်ကင်မှုစနစ်ကနေပြောင်းလဲနေရတဲ့မြန်မာနိုင်ငံရဲ့အခြေအနေကိုကျွန်တော်တို့အနေနဲ့နားလည်တယ်ဆိုတဲ့အကြောင်းပြည်အောင်စုအစိုးရရောပြည်내အစိုးရမှာပါတာဝန်တွေရှိနေတယ်ဆိုတဲ့အကြောင်းဒီအာဏာပိုင်တွေအနေနဲ့ဒေသခံတွေကြပြန်ပြီးပြည်လည်ရေးအတွက်သူတို့ကြိုးပမ်းအားထုတ်မှုတွေအတွက်အဆင်သင့်ဖြစ်နေတယ်ဆိုတဲ့အကြောင်းကျွန်တော်တို့ကလည်းအားပေးနေတယ်ဆိုတဲ့အကြောင်းတွေရှင်းလင်းပြောဆိုသွားတာပါ။ဒါအပြင်ပီတာမော်ရာက
We have never accused or responsibilized one or the other side of being primarily responsible.
ICRC ဖွဲ့ဟာနိုင်ငံတကာအတိုင်းဝန်းကြားမှာဂုဏ်သိက္ခာရှိရှိနဲ့နှစ်ပေါင်းများစွာရပ်တည်ခဲ့ပါတယ်။အခုရခိုင်ပြည်နယ်ကရှုပ်ထွေးလာတဲ့အခြေအနေတွေကိုလည်း ICRC အနေနဲ့သဘောပေါက်နားလည်သလိုတစ်ဖက်ဖက်ကိုဝေဖန်တာမျိုးတာဝန်ပုံချတာမျိုးဘယ်တော့မှမလုပ်ခဲ့ပါဘူး။ရခိုင်ပြည်နယ်ကနေလူပေါင်းဘလောက်ထွက်ပြေးသွားလဲဆိုတာကင်းကနအတိအကျနဲ့မပြောနိုင်ပါဘူးလူပေါင်းများစွာတည်ဆုံးတယ်လူပေါင်းများစွာထွက်ပြေးသွားတယ်လို့တော့ပြောပါတယ်ဘာလို့ဆိုတော့အဲ့လိုတည်ကြပြောဖို့ဆိုတာတွီးဟဖြစ်ရပါတယ်ပြီးတော့လူတွေအတွက်စီးပွားရေးခက်ခဲတယ်စောင်းနေကြက်တဲကြတယ်ဆိုတာလည်းသိပါတယ်ဒီလိုစိုးရိမ်ရတဲ့အခြေအနေတွေကရခိုင်ပြည်နယ်မှာနေတဲ့သူတွေအားလုံးပေါ်တက်ရောက်မှုရှိတယ်လို့ကျွန်တော်တို့နားလည်ပါတယ်ဒါကြောင့်ကျွန်တော်တို့ဟာလူသားချင်းစာနာကူညီမှုတွေလုပ်နေတဲ့အဖွဲ့တစ်ဖွဲ့အနေနဲ့ဒီအခြေအနေမှာအထူးလေးထားဆောင်ရွက်ဖို့လိုအပ်ပါတယ်လို့ပြောသွားတာပါခင်ဗျာ